ရာသီပြောင်းလဲမှုကြောင့်သဘာဝဘေးအန္တရာယ်ကြီးတွေကနေရှောင်ရှားနိုင်အောင်လို့အီတလီနိုင်ငံကသုတေသီတွေကြိုးပမ်းနေကြပါတယ်။ Valsignalis တောင်ကြားတွေကဂရဝန်ရေခဲလွှာတွေဟာနှစ်စဉ်နှစ်တိုင်းအေးပျော်ကြလာနေပါတယ်။နှင်းလျှောစီးတဲ့သူတွေကြားမှာရေပန်းစားတဲ့နှင်းလျှောစီးစခန်းတွေမှာလည်းနှင်းတူတွေနဲ့အစားထိုးနေရပါတယ်။ဒါရီမကတခြားနိုင်ငံတွေလိုပဲဆိုးဝါးပြင်းထန်လာတဲ့မိုးကောင်ရေရှားမှုရေကြီးရေလျှံမှုတွေနဲ့ရင်ဆိုင်ရမယ့်အလားအလာတွေလည်းရှိနေပါတယ်။ဒါတွေကိုရှောင်ရှားနိုင်ရေးကိုအီတလီနိုင်ငံကသုတေသီတွေကအားထုတ်ကြိုးပမ်းနေကြတာပါ။ AB သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါရှင်။
တချိန်လုံးကတော့နှင်းလျှောစီစခန်းတွေမှာနှင်းတွေနဲ့ဖုံးလွှားနေတတ်ပေမဲ့လို့အခုချိန်မှာတော့နှင်းတွေအစားညိုညံ့ညစ်ကြောက်တောင်ဆောင်တွေကိုတော့အထင်ရှားတွေ့နေရပါတယ်။ဩစတြေးလျနိုင်ငံနဲ့နေချင်းဆက်ဆက်နေတဲ့အီတလီနိုင်ငံကဂါဗန်ရေခဲလွှာရဲ့ရှိရာ Valsignalis တောင်ကြားဒေသကနှင်းလျှောစီစခန်းကတော့စက်တင်ဘာလမှာပြန်ဖွင့်ခဲ့တဲ့တခုတည်းသောစခန်းဖြစ်ပါတယ်။ဒါပေမဲ့လည်းနှင်းအစ်စ်တွေနေရာမှာနှင်းအတုတွေနဲ့အစားထိုးထားရတာပါ။နှစ်တိုင်းလိုလိုနှင်းတွေအကျနေလာတာကြောင့်လဲနှင်းအတူတွေတုံနေရတာပါနှင်းလျှောစီသမားတွေပျော်ရွှင်မှုရှိရေးဆိုတာထက်ပိုးပြီးတော့အရေးကြီးတဲ့ပြဿနာရှိနေတယ်လို့ဘောဇနိုတက္ကသိုလ်ကပညာရှင်တွေကပြောပါတယ
် Ci stiamo tropicalizzando sostanzialmente e questo pone dei grossi interrogativi
ဒီကရာသီဥတုကပူပိုင်းဒေသကအခြေအနေလိုဖြစ်လာပါတယ်ရှေ့ဆက်ဘာဖြစ်လာမလဲဆိုတဲ့မျိုးကွန်းတွေလည်းတတိကြီးထွက်လာပါတယ်အပူချိန်တိုးလာတဲ့အမျှပင်လယ်ရေမျက်နှာပြင်အထက်ကရေခဲတွေအေးပြော်လာပါလိမ့်မယ်ဒါကြောင့်လဲရေခဲလွှာတွေအေးပြော်လာမဲ့ကိစ္စရှောင်လွဲလို့မရနိုင်ပါဘူးဒီအဖြစ်အပျက်မျိုးတွေကိုပြည်ရင်းပြပသတင်းစာတွေရုပ်မြင်သံကြားတွေပေါ်မှာနေစဉ်နဲ့အမျှမြင်နေရတာပါကျွန်တော်လို့ဖို့ကံပဲမိုးလို့သားပညာရှင်အတော်များများကလည်းပျောက်ကွယ်လူနီးဖြစ်နေတဲ့ရေခဲလွှာတွေကိုကလေးတွေမြင်မှုအောင်အခုနေခေါ်ပြထားပါဆိုပြီးပြောနေကြပါတယ်နောက်ထပ်15နှစ်အနည်း20လောက်တွင်ရေခဲလွှာတွေပျောက်ကွယ်သွားမဲ့အခြေအနေရောက်နေပါပြီ
တောင်ပိုင်း South Tyrol အရက်ကရေအားလျက်စစ်ဆက်ယုံ34ခုကိုခန့်ခွဲနေတဲ့ Alperia ကုမ္ပဏီရဲ့ထောက်ပံ့ကူညီမှုနဲ့ပမောက်ခရိုဂီတီကရေတိုးရေရှည်ကာလအတွက်ရေရရှိနိုင်ရေးသုတေသနအလုပ်နေပါတယ်။ရေအားလျက်စစ်ဆက်ယုံအတွက်လိုအပ်တဲ့ရေအရင်းမြစ်တွေကိုကြိုတင်ခန့်မှန်းနိုင်ဖို့သုတေသနအလုပ်နေတာဖြစ်တယ်လို့အကောင်ဆုံးနည်းလမ်းတွေနဲ့စွန့်အင်ထုတ်လုပ်နိုင်ရေးဝင်ငွေအများဆုံးရရေးလှိမ့်လာစူးစမ်းနေတာပါ။2019ခုနှစ်ကစပြီးတော့ရေခဲလွှာတွေအကြီးပြွားကစီးထွက်လာတဲ့ရေပမာဏကိုပမောက်ခရိုဂီတီနဲ့အဖွဲ့ကတိုင်တာလာကြတာပါ။နွေရာသီကာလတလျှောက်စုစုပေါင်းတိုးလောင်ထားနိုင်တဲ့ရေပမာဏအားလုံးရဲ့40ရာခိုင်နှုန်းလောက်ကဂရဝန်ကြီးခဲမြစ်လိုနေရာကနေမြစ်ဖြားခလာရာဖြစ်ပါတယ
်။ကနဆူပါဖီချင်ဖီနီတက်စ်မှာ 5% တူတိုတယ်ရီတိုရီကို
စောင်းရာသီကာလတလျှောက်စုဆောင်ထားတဲ့ရေတွေကိုရေအလွယ်အဆုံးအချိန်ဖြစ်တဲ့နွေရာသီမျိုးမှာလွှတ်ပေးပါတယ်။အချိန်ချိန်မှာဒီရေတွေမရှိတော့ဘူး။ရေခဲလွှာတွေလည်းဆက်ပြီးအေးပြောနေမယ်။ဥရုယာသီတောင်းလမှုကြောင့်အပူချိန်တွေမြင့်တက်နေမယ်ဆိုရင်နီးပြူဟာအရာအေးပါတယ်။ဒီလိုရေတူလောင်ကန်တွေလည်းရှိတော့မှာမဟုတ်ပါဘူးဒီကိစ္စကိုစပြီးစဉ်းစားဖို့လိုပါပြီ
ခုချိန်မှာတော့ရေခဲတောင်တွေကနေလက်ရှိစီးဆင်းလာတဲ့ရေတွေကိုရေအားလျက်စစ်ဓာတ်အားပေးစရုံတွေမှာအသုံးပြုနေပါတယ်တချို့ရေတွေကတော့မနစ်ကကြားထားတဲ့နှင်းတွေအေးပြော်လာတာပါဥပမာပြောရရင် Lake Varango ရေကန်ကြီးမှာလည်းမကြာခင်တဖြည်းဖြည်းရေကျလာနိုင်တယ်လို့လာမဲ့ဆယ်စုနှစ်တည်းအတွင်းလျက်စစ်ဓာတ်အားထုတ်လုပ်ဖို့ဒါမှမဟုတ်လူတွေအသုံးပြုဖို့မရှိမဖြစ်လိုအပ်တဲ့အဖိုးတန်ရေမြစ်တစ်ခုဖြစ်လာနိုင်ပါတယ်အပူချိန်တိုးလာတာနဲ့အများနှင်းတောင်တွေပေါ်မှာနှင်းတွေအကျနေပြီးတော့တောင်ထိပ်ကနေမိုးနဲ့ရေတွေရုတ်တရက်ပိုးပြီးတော့စီးဆင်းလာနိုင်တဲ့အတွက်လဲရေကြီးရေရှမ်းဖြစ်လာနိုင်ပါတယ
် C'è stato un aumento della numerosità degli eventi intensi soprattutto in questi ultimi 10
ဒီကနေ့ဆယ်နှစ်အတွင်းပြင်းထန်လာတဲ့သဘာဝဘီးရင်တွေဆိုင်ရာအဖြစ်အပျက်တွေခက်စစ်စစ်တွေ့လာရပြီးအန်ဒရယ်လည်းပူကြီးလာပါတယ်ဒီအခြေအနေနဲ့လက်ရောညူတွေဖြစ်အောင်နေထိုင်ရင်ဒါကိုအပြေရှားဖို့လိုပါတယ်ရေကြီးရေရှမ်းမှုတွေဖြစ်တဲ့အချိန်အရေအတွက်နဲ့သူရဲ့အကျိုးသက်ရောက်မှုကိုစည်ရင်းပြုစုထားဖို့လိုပါတယ်။ဥပမာရေကာတာတွေကို3ပေကနေ6ပေလောက်အထိမြင့်ပြီးတော့ဆောက်ဖို့လိုမလို့ဆိုတာမျိုးအဲ့ဒီသတင်းချက်လက်ပေါ်မူတည်ပြီးပုံစံဆွဲသူတွေစဉ်းစားနိုင်မှာဖြစ်ပါတယ်။ကြိုတင်ပြီးတော့သူတည်တနာလှုပ်ထားဖို့တော့လိုပါတယ်
။ Noi Touchback မှာရှိတဲ့ဓာတ်ခွဲခံမှာတော့သူတည်တီတွေကဒေတာရင်းကပထဝီမြေအနေထားအတိုင်းပုံစံချပြီးတော့လက်တွေ့လေ့လာနေတာပါ
။ Uomo può salvare il pianeta si inizia a cambiare la propria mentalità.
ကမ္ဘာမြေကြီးကိုကျွန်တော်တို့အသုံးချနေတဲ့ပုံစံပြောင်းလိုက်မယ်ဆိုရင်တော့လူသားတွေအနေနဲ့ကမ္ဘာကြီးကိုကယ်တင်နိုင်မှာပါ။ကိုယ်အသက်ရှင်နေထိုင်တဲ့ကာလကိုပဲစဉ်းစားနေလို့မဖြစ်ပါဘူး။အနာဂတ်မျိုးဆက်အတွက်ထက်စဉ်းစားပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လွှတ်မှုမြင့်တက်နေတဲ့ကိစ္စကိုချင်းကပ်ဆောင်ရမှာဖြစ်ပါတယ်။ဖလောင်ရီတန်းငွေထုတ်လွှတ်မှုကိုကန့်တတ်လိုက်မယ်ဆိုရင်ကမ္ဘာပူနွေးမှုကိုရှောင်ရှားနိုင်မယ်။နောက်ပြီးတော့အပူချိန်မြင့်တက်လို့ရေခွက်လှော်တွေအေးပြော်ကဖြစ်လာတဲ့နောက်ဆက်တွဲမိုးတဲထန်မှုနဲ့ရေကြီးရေရှမ်းမှုတွေကိုပါရှောင်လန်းနိုင်မှာဖြစ်ပါတယ်
။သ တင်ချနေရုံနဲ့တွက်ချက်ပြီးတော့ရေစီစင်လှူရှားပုံကိုခမန်းနေုံနဲ့မလုံလောက်တဲ့အတွက်တက်ခွဲခမ်းမှာအခုတွေ့မြင်နေရတဲ့နမူနာအတိုင်းအရင်ဦးဆုံးပုံစံချပြီးတော့လေ့လာဖို့လိုတယ်လို့လည်းသုတေသီတွေကပြောပါတ
ယ်။
ဒါကတော့ဆန်ကန်ဒီတို့အရက်ကအားကစားယုံအောင်မှာစောင့်မဲ့လှိုင်ကောင်းကြီးရဲ့ပုံစံတူဖြစ်ပါတယ်။မိုးတဲထန်မှုကြောင့်စီးဝင်လာမဲ့ရေတွေကိုဆန်ကေဒီယိုအရက်ကလူမနေတဲ့နေရာတွေကတဆင့်စီးထွက်သွားအောင်ညှိမှန်းထားပါတယ်။
ရေတွေကြီးလာတဲ့အခါမျောပါလာတဲ့အပြည့်အစီအပိုင်းစားတွေတစ်ကိုင်းတွေကိုပထမဆုံးရေစစ်ကံကဆဲယူထားမှာပါဒုတိယအဆင့်မှာတော့ရေစီးဆင်းဝင်အားနဲ့အောင်ဖန်နှင်းထားပြီးတော့ဆက်စတိုမြစ်ထဲရေတွေထိန်းချုပ်ပို့လို့ဖို့ဖန်နှင်းထားပါတယ်ဒါဆိုရင်တော့အနီးအနားမှာရှိတဲ့မိုးဆူမြို့ထဲရေတွေရောက်လာတော့မှမဟုတ်ပါဘူးဥရုယာတီပြောင်းလဲမှုကိုကမ္ဘာနေရာဆုံးမှာရင်ဆိုင်နေရတာဖြစ်တဲ့အတွက်တဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုအနည်းငယ်တမျှနဲ့အောင်အကုန်ကျနေတဲ့နီလာရှာဖွေဖို့လိုတယ်လို့လည်းသုတေသီတွေကပြောပါတယ်ကြည်ကြီးရရှာမှုတားမြစ်နိုင်ဖို့အဆောက်အုံကြီးတွေဆောက်လုံနိုင်တယ်ဆိုပေမဲ့လို့မြေအနေအထားနဲ့သဘာဝပတ်ဝန်းကျင်တမကစီးပွားရေးတွေကိုပါထိခိုက်နိုင်တယ်လို့ရေရှည်ခန့်မှုလည်းတိတ်မလွယ်ဘူးလို့လည်းထောက်ပြကြပါတယ်။ဒါကြောင့်လဲပမောက်ခလာချာတို့ကတော့သဘာဝပတ်ဝန်းကျင်နဲ့လူသားစုအပေါ်ထိခိုက်မှုမရှိတဲ့နီလာနဲ့ရှာဖွေလုပ်ကိုင်နေကြတာပါ။အကောင်ဆုံးရလထွက်ဖို့ကြိုတင်ပြင်ဆင်မှုတွေကအဓိကကျတယ်လို့လည်းသုတေသီတွေကထောက်ပြကြပါတယ်။ပြီးခဲ့တဲ့9နှစ်အတွင်း18ဧကကျော်အခြေအဝန်ရှိတဲ့ရှီခဲလွှာတွေကိုနှွေရသည့်ကာလမှာအရေးပြောမသွားအောင်အဝတ်စားတွေနဲ့အုပ်ထားခဲ့တာပါအခုတော့နင်းလျှောစီကာလပြန်စားတဲ့အချိန်ကြားမှာအဲ့ဒီအဝတ်စားတွေကိုဖယ်ရှားလိုက်တာပါအခုချိန်မှာတောင်အောက်ကရေကန်ကြီးမှာလည်းလူတချို့ငါးဖန်ရင်အပန်းဖြေနေပါတယ်ဒါပေမဲ့လည်းတိတ်မကြခင်ကာလမှာတော့ဒီကန်ထဲကရေတွေဟာလည်းအဖိုးအတန်ဆုံးကုန်ပစ္စည်းတစ်ခုဖြစ်လာနိုင်တဲ့အလားအလာတွေရှိနေတာဖြစ်ပါတယ်